ကချင်ပြည်နယ်တနိုင်းဒေသကစစ်ဆောင်ရွာသားတွေကကချင်လက်နက်ကိုင်အဖွဲ့ KIO နဲ့ဆက်သွယ်မရှိသူတွေနေရရင်ကိုပြန်နိုင်တဲ့အကြောင်းမြမတပ်မတော်ဘက်ကကြေညာထားပေမဲ့လုံခြုံရေးအာမခံချက်မရှိတဲ့အခြေအနေကြောင့်မပြန်ရဲကြဘူးလို့ဘာသာရေးအသင်းတော်တာဝန်ရှိသူတွေကပြောပါတယ်မြမတပ်မတော်နဲ့ကချင်လူလက်ရေးတပ်မတော် KIA တို့ရဲ့တိုက်ပွဲကြားမှာတိတ်နေနေတဲ့ရွာသား2000ခန့်ဟာတောတောင်ထဲမှာပဲနေထိုင်ရသေးဖြစ်တဲ့အကြောင်းကချင်အမျိုးသမီးအဖွဲ့တာဝန်ရှိသူတွေကလည်းပြောပါတယ်အပြည့်စုံကတော့ VOE မြန်မာပိုင်းသတင်းတောက်နိုင်ကုန်းအင်ကသတင်းပေးပို့ထားပါတယ်ရှင
်ဟုတ်ကဲ့ပါမြမတပ်မတော်နဲ့ကချင်လူလက်ရေးတပ်မတော် KIA တို့တိုက်ပွဲကြားပိတ်မိနေတဲ့ကချင်ပြည်နယ်တနင်္ဂနွေနယ်ကဆစ်ဆောင်ရွာသားတွေအနေနဲ့မိမိတို့ရဲ့ကြေးရွာကိုပြန်ကြဖို့တပ်မတော်ကနေမနေ့ညနေပိုင်းကတနင်္ဂနွေနယ်တွင်လှည့်လည်ကြီးညာနေခဲ့ပါတယ်တပ်မတော်ဘက်ကလည်းဆစ်ဆောင်ရွာသားတွေကို KIA ကချင်လွန်းလိုင်းရဲ့တပ်မတော်နဲ့အဆက်အသွယ်မရှိတဲ့သူတွေနေရပြန်နိုင်ပြီလို့ကန့်သတ်ပြောဆိုခဲ့တာကြောင့်နေရပြန်ရေးတဲ့ဆက်ခဲတစ်ခုလို့တင်းအုပ်စရာဦးတန်ခွန်းကပြောပါတယ
်ဒီကတနင်္ဂနွေမှာဒီစစ်တပ်သားနဲ့ကြီးညာတဲ့အဲမှာဆက်တယ်မရှိတဲ့လူကြီးပါကြလို့ပြောတဲ့အဲမှာအဲ့ဘက်မှာအားလုံးကအဆက်အသွယ်မရှိဘူးဆိုပေမဲ့အားလုံးမိသားစုဒီမိဆွေကြီးပဲဖြစ်နေတော့လေတော့အားလုံးကကြောက်ပါပဲဒါလို့စီးပင်းစီကန်းတွေဆက်ဆက်ပြီးဆိုတော့တော့ဖြစ်နေလေပြန်လာနိုင်ဖို့တော့နည်းနည်းဖြစ်နေတယ်ဆင်းလေ
ဒါပြင်သနိုင်းခြေဆိုင်ဒေတာကူကံမှုစစ်ဆန္ဒချုပ်ဒါကစားမှုကလည်းတနင်္ဂနွေနေ့ခရယံဂိုင်းပေါင်းစုံတာဝန်ရှိသူတွေကိုခေါ်ယူတွေ့ဆုံပြီးစစ်ဆောင်ရွာသားတွေနေရပြဖို့တိုက်တွန်းပြောဆိုခဲ့တယ်လို့ကက်တလက်တင်းတော်ကဆရာတော်သာကပြောပါတယ
်။အတော့အမေနဲ့ဆိုလို့ဒီဆက်ပြီးမှအောင်တဲ့ပြရာဒီရန်တို့စစ်ပြားပြီးရာအလုံးတမ်းပေါ်နေတဲ့အလုံးလေးကိုရှင်းရှင်းလင်းလင်းသိစစ်ပြီးပါဖြစ်တယ်။အဲ့တော့မျိုးကိုဒီသနဆိုင်ရာပုံစံတွေနဲ့ဆက်ပါရည်ပုံစံတွေကြားရပြီးတော့ဆိုရမယ်ကိုဒီရန်ကိုဒီဖုန်းတွေကိုရာသားတွေကျန်လာဒီတော့အဲ့ဒါကိုဒီလိုမျိုးကြားရရှိပါတယ
်။တမရုံအနေနဲ့တနိုင်းမျိုးတွင်စစ်ဘေးဒုက္ခသည်စခန်းဖွင့်လက်ထားရှိမှမလို့လားဘူးလို့သာသာသာမှုကပြောဆိုခဲ့ကြအောင်ဆရာတော်ဘာကခုလိုပြောပါလဲ
။တမရုံအနေနဲ့တော့တနိုင်းမျိုးဆိုမှာစစ်ဘေးဒုက္ခပြည်နေနဲ့ဒီပြောတော့ဒီနေနဲ့ခုကြည့်ဖို့ဒီလိုပြောပါလား
။ကချင်ပြည်နယ်တနိုင်းမျိုးနယ်ကအောင်လို့ကြေးွာဆူရံကြေးွာနဲ့ဆူရာကြေးွာသား2000နီးပါးခန့်ဟာမြမတမရုံနဲ့ကချင်လွတ်လပ်ရေးတပ်ကံယူတို့ကြားဒီကရဧပြီလ17ရက်နေ့ကျွန်းကဖြစ်ပေါ်တဲ့စိုက်ပွဲကြောင့်နေရက်ကနေတင်းချောက်လာနေခဲ့တာပါဒေတာတွင်းမှာလည်းနှစ်ဖက်သက်ပြီးစိုက်ပွဲပြင်းထန်စွာဖြစ်ပေါ်နေစေရှိနေကြောင်းနေရက်ရင်းကိုပြန်ဖို့မဖြစ်နိုင်သေးဘူးလို့စစ်ဆောင်ရွာသားတွေနဲ့ဆက်သွယ်မြေမြန်ချဲရကချင်းပြည်နယ်မျိုးရင်းမျိုးများကွန်ရက်ဖို့ဝင်သုံးအောင်ကြာကခုလိုပြောပါတယ်
ဆုံးကနေတစ်ချက်ပေါ့နော်ကျွန်တော်တို့ဒီ human network ကနေကြတိရတာကတော့စက်တော်တက္ကသိုလ်လော်နဲ့ပေါ့နော်ပြညာထားပြီးလက်အဲဒီကားကြီးရနေပြီးတော့မှသူတို့ရဲ့အတက်အမှတ်ခံချက်ကိုပြီးနိုင်နေလို့မခံစားရတဲ့အတွက်ပေါ့နော်သူပြောင်းမှလာပြီးတော့မှပြန်နေနေရကြတာတွေတော့မရှိဘူးလို့ကြတိရပါတယ်သူတို့ရဲ့လက်ရှိအခြေအနေကတော့ပုံပြီးတော့ဆက်ဆင်းနေတယ်လို့ကျွန်တော်ကြည့်ရတယ်ပေါ့နော်ပြတော့ net ဆဲမှာတကူကြီးခဲ့တဲ့ site ဆားရယ်ပုံသွားပြီးအိရတာလည်းညီကြီးပေါ်မှာဖြစ်တယ်ပေါ့နော်အတက်ကြီးရင်းနဲ့ကလေးနောက်ပြီးတော့ဒီကိုယ်ပိုင်ဆောင်မိခင်တွေကတော့ပုံမှုပြောပေါ့နော်ပြဿနာတွေရှိနေတယ်အဟာရပြက်လက်တာတွေဖြစ်နေတယ်ဆိုးရတဲ့အခြေအနေဖြစ်နေတယ်လို့ကြားကြည့်ရတယ်
စစ်ဆောင်ကြေးရွာသားတွေဟာအောင်လို့ကြေးရွာမြောက်ဘက်သောဆက်မှာစခန်းချထားပြီးနှစ်ဖက်ပိုက်ပွဲတွေကြောင့်ကြောင်းလာတဲ့ကြားဆက်ပြေးလူစုကွဲနေတယ်လို့စာဝတ်နေဆိုင်ကြီးမှာအသည့်ဒုက္ခရောက်နေပါတယ်။လက်ရှိအချိန်မှာတပ်မတော်နဲ့ KIA တို့ကြားဖြစ်ပွားနေတဲ့ပိုက်ပွဲရှင်တွေကိုတော့ဘူမူကြီးစော်ကန်ကခုလိုပြောပါတယ်
။စခန်းတွေသူတို့လက်နက်ကြီးနဲ့ဆနာချုပ်ဖြစ်တာတော့ပဲရှိတယ်။စစ်ဆောင်ဖြစ်တဲ့သဘောမျိုးတော့ပေါ့။ဒီကဖြစ်နေကြတာဒီတပ်မတော်နဲ့နေစနာအောင်တော့အဲ့ဘက်ရဲ့နောက်ပြီးတော့ရင်းစလေးရှိတဲ့ဒီမော်ရှင်မော်ဒီသားတွေရဲ့နောက်ပြီးဖက်ကူကျဲမှာလည်းဖြစ်နေတယ်
KIO လိုင်စာဌာနချုပ်၌မန်ချာယာမြို့ဒီဝန်ကြီးနေမှာတော့ဧပြီလ26ရက်နေ့ရှိတပ်မတော်ကနေလက်နက်ကြီးနဲ့ပြေကမ်းမှုတွေရှိနေပေမဲ့တရက်ပိုင်းမှာပြေကမ်းမှုမရှိဘူးလို့ဘုံမှုကြီးစော်ကန်ကဆိုပါတယ်။2021ခုနှစ်မေလကစပြီးတပ်မတော်နဲ့ KIO ကြားသကြောပြစစ်ရေးပဋိပက္ခဖြစ်ပွားခဲ့ပြီးနှစ်ဖက်ပိုက်ပွဲကြောင့်ဒေသခံပြည်သူသတိရောစစ်ဘေးသိမ်းရှောင်နေရပါတယ်။ KIO ဟာ SC လမ်းကြောင်းကိုလက်မခံတဲ့ပြည်တော်စုငင်းချမ်းရေးဆွေးနွေးညှိနှိုင်းရေးကော်မတီ FPNCC မြောက်ပိုင်းမှာမိဖို့ဝင်လည်းဖြစ်ပါတယ်ခင်ဗျာ။